မြန်မာနိုင်ငံမှာတိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့ရဲ့20 29စစ်စင်ရဲ့အပေါ်စစ်တပ်ရဲ့တုံ့ပြန်မှုအတွင်းမှာစစ်ရာဇဝဲချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတဲ့လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်စစ်တပ်က2021ခုနှစ်မှာအာဏာသိမ်းခဲ့ပြီးနောက်ပိုင်းကလေးကဖြီသူတွေကိုမတရားတပ်ဖြတ်နေတာဥပဒေမဲ့ဖမ်းဆီးနေတာနဲ့ဖြီသူတွေစီကလူရက်ခိုးယုံနေတာတွေလုပ်နေတယ်လို့ဒီကနေ့ဒီဇင်ဘာ21ရက်နေ့စွဲနဲ့ Amnesty International ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဖြီသူတွေပေါ်စစ်တပ်ရဲ့ရန်လိုတဲ့လောက်ရတွေဟာကိုကန့်တအန်းရခိုင်တိုင်းဒေသလက်နက်ကိုင်မဟာမိတ်သုံးဘွဲ့ရဲ့2029စစ်စီရင်နောက်ပိုင်းမှာပို့ဆိုးလာတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ပေါတော့မြို့နယ်ကဒေသခံ10ယောက်နဲ့ Amnesty မေးမြန်းချက်တွေ၊ဗီဒီယိုနဲ့ဓာတ်ပုံအထောက်အထားတွေ၊ဂျိုဒူးကရရှိတဲ့ပုံတွေအားလုံးကိုသုံးသပ်တာမှာအရတားတွေနဲ့အရတားပိုင်ပစ္စည်းတွေအပေါ်စစ်တပ်ကမခွဲခြားဘဲအားလုံးသိမ်းကြုံတိုက်ခိုက်နေတာတွေ့ရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာလည်းတားမြစ်ထားတဲ့စင်ကဲပောက်ကွဲနိုင်တဲ့ဘုံတွေကိုတုံးဆွဲတာတွေ့ရှိခဲ့တဲ့အတွက်ဒါဟာစစ်ရာဇဝဲမှုကျူးလွန်ကြီးရှင်းမရှင်းစုံစမ်းစစ်ဆေးတဲ့လို့ Amnesty International ကထောက်ပြပါဗျ။အရတားပြည်သူတွေအတွက်ဆူဆူဝါးဝါအကျိုးဆက်တွေဖြစ်စေတဲ့အထူးစစ်တပ်ကအရန်ကာရောတိုက်ခိုက်နေတာတွေအပြင်လက်နက်ကိုင်ဖွဲ့တွေနဲ့ထိုးစစ်ဆင်မှုကိုရရက်ဆက်ဆက်တုံ့ပြန်နေတယ်လို့ Amnesty ရဲ့ဒီပဋိပက္ခတုံ့ပြန်ရေးအစီအစဉ်ဒါရိုက်တာ Matt Wells ကထုတ်ပြန်ချက်မှာပြောထားပါဗျ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ3နှစ်နီးပါးရှိနေချိန်မှာမြန်မာနိုင်ငံတော်ဝန်ပြည်သူတွေကြုံတွေ့နေရတဲ့ဒုက္ခတွေရော့သွားမဲ့လက္ခဏာမမြင်ရသေးတဲ့ကြောင့်ဒီလိုအခြေအနေတွေဖြစ်နေတာမှာတော့မြန်မာနိုင်ငံအရေးဟာနိုင်ငံတကာအရေးပေးဆွေးနွေးတဲ့အခြေအနေမှာမရှိတော့ဘူးလို့လည်း Amnesty International ရဲ့ထုတ်ပြန်ချက်မှာသူကထောက်ပြထားပါတယ်